2026ခုနှစ်ကစာကဲကျေပြန့်တဲ့စီးပွားရေးတိုးတက်မှုဟာဆက်ဖြစ်နေတယ်လို့ဗိုင်းမဲကျဲကမ္ဘာစီးပွားရေးခန့်မှန်းချက်အစီအစဉ်တွေမှာဖော်ပြထားပါတယ်။ဒီကလေးနှစ်ကကမ္ဘာလုံးဆိုင်ရာစီးပွားရေးတိုးတက်မှု 3.8% ခန့်လုံးရှိခဲ့ပြီးတဲ့နောက်ဒီနှစ်နဲ့နောက်နှစ်မှာ 3.9% ခန့်လုံးအထိတိုးတက်မယ်လို့ IMF ကခန့်မှန်းထားပါတယ်။ကမ္ဘာလုံးဆိုင်ရာစီးပွားရေးဆက်ပြီးတိုးတက်နေမယ်လို့ IMF ကခန့်မှန်းထားတဲ့အချိန်ထဲမှာပဲအကြဘက်ကိုဥတီစီနိုင်တဲ့အန်ဒရီလည်းဖွဲ့တည်ဖြစ်ပေါ်နေတယ်လို့ IMF ခန့်မှန်းချက်မှာသတိပေးထားပါတယ်။ကမ္ဘာလုံးဆိုင်ရာစီးပွားရေးအားကောင်းလာစေရေလှုံ့ဆော်ကြဖို့ရာရှိနေတဲ့အခွင့်အကောင်းကိုအသုံးချကြဖို့ IMF ရဲ့စီးပွားရေးပညာရှင်ချုပ် Mori Oldfield ကမူဝါဒချမှတ်သူတွေကိုတိုက်တွန်းပါတယ
်။ The current cyclical upswing offers policymakers an ideal opportunity.
လက်ရှိမှာထက်ကအတက်တက်ပြနေတာဟာရေရှည်တိုးတက်မှုပိုးပြီးတော့အားကောင်းမှုပိုးပြီးခံနိုင်ရှိဖို့အားလုံးပါဝင်တဲ့တိုးတက်မှုပိုဖြစ်လာဖို့မူဝါဒချမှတ်သူတွေအတွက်တကယ်အခွင့်ကောင်းပါပဲ။လက်ရှိကောင်းမွန်နေတဲ့အချိန်ကာလတိတ်ဆမ်းမှာမဟုတ်ပါဘူး။ဒါပေမဲ့ခိုင်မာတဲ့မူဝါဒတွေနဲ့လက်ရှိအတက်ပြနေတာကိုဆက်တိုးချဲ့သွားနိုင်ပြီးတော့ဆော့ယုတ်သွားနိုင်တဲ့အချိန်လေးအန္တရာယ်ကိုလျှော့ချနိုင်ပါလေ
။လက်ရှိဆက်သွားနေတဲ့တိုးတက်မှုအတွက်အကြီးမားဆုံးချိန်ချောက်မှုကတော့အကယ်၍နိုင်ငံတွေအနေနဲ့ကိုယ်တိုးစီးပွားကာကွယ်ဖို့အမြင်နဲ့ကုန်သွယ်ရေးအတားအဆီးတွေကိုချမှတ်လာမှာမျိုးပဲဖြစ်တယ်လို့ IMF အစိုးရကစားမှာပြောထားပါတယ်။ဒါနဲ့ပတ်သက်ပြီး Mr. Oldfield ကအလေးထားပြောသွားပါတယ်
။ Our strong message at this meeting is there's a multilateral system let's
ကျွန်တော်တို့အခိုင်အမာပြောချင်တာကတော့နိုင်ငံစုံပါတဲ့အဆင့်တစ်ခုရှိနေတယ်။အဲ့ဒါကိုအတုံးချပါဆိုတာပါပဲ။ပြည်ပခနီလန်အစားပေါင်းဆက်လှုပ်ဆောင်တဲ့နည်းနဲ့ရှေ့ဆက်ကြရအောင်ပါ။အဲ့ဒါကသာအဆုံးတစ်နေ့မှာအလုံးအတွက်အကျိုးရှိပါလိမ့်မယ်။ကုံတွေစုပွဲတစ်ခုကနေအနိုင်ရသူဆိုတာရှိမလာနိုင်ပါဘူး
။ဒုပြည်ကြောင်းလေးအစီအစဉ်တွေချမှတ်လှုပ်ဆောင်ခဲ့ကြတဲ့ဒီလိုနိုင်ငံအပါအဝင်နိုင်ငံအများအပြားကမူဝါဒချမှတ်သူတွေကို IMF စီးပွားရေးပညာရှင်ချုပ်ကချီးကျူးပြောဆိုပါတယ်။တရုတ်ခေါင်းဆောင်တွေဟာကျွေးမြေတိုးလာတာကိုလျှော့ချဖို့အတွက်ကြီးကြပ်ရေးစနစ်ကိုပိုကောင်းအောင်လုပ်တာတိုးတက်မှုအကြီးအသေးပိုင်းပိုမြင့်ပါပြီးပိုတည်ငြိမ်အောင်လုပ်တာတွေအပါအဝင်အရေးကြီးတဲ့အဆင့်တွေကိုလှုပ်ဆောင်ခဲ့ကြတယ်လို့ Observer ကပြောပါတယ
် There are also some plans afoot to you know further open China's financial sector
ကျိုးရဲ့ဘဏ္ဍာငွေကြေးကဏ္ဍကိုဒီပရင်းနှီးမြှုပ်နှံမှုတွေနောက်ထပ်ဖွင့်ပေးဖို့အစီအစဉ်တွေရှိနေပါတယ်ဒါဟာတန်ဆိုင်မှုတိုးဝေးအမြင်ကနေတမကစီဝါရေးကိုနိုင်ငံတကာကုံတွယ်ရေးအဆင့်တိပိုးပြီးတော့ကြဲကြဲပြန့်ပြန့်ဖွင့်ပေးရေးဆိုတဲ့အမြင်ကနေပါကြည့်ရင်တိတ်ကိုအပေါင်းလက္ခဏာဆောင်ပါလေ။ဒါဟာကမ္ဘာလုံးဆိုင်ရာကုံတွယ်ရေးစနစ်ရဲ့ထိရောက်မှုကိုပိုးတိုးတက်စေပြီးကုံတွယ်ရေးဆိုင်ရာလက်ရှိတင်းမာမှုတချို့ကိုပြေလျော့စေနိုင်မယ်လို့ကျွန်တော်တို့ယူဆပါတယ်
။လို့ခုလိုအပ်တဲ့ပြည်ပြောင်းကြောင်းလေးတွေကိုစီဝါရေးတိုးတက်မှုအားကောင်းနေတဲ့အချိန်ကာလအတွင်းလုပ်တာဟာပိုလွယ်ပြီးအကုန်ကျပိုတက်တာစီတယ်လို့IMF ခန့်မှန်းချက်ထဲမှာရှင်းရှင်းလင်းလင်းပြောထားပါတယ
်။ We don't know when the next downturn will come, but we can be sure that it will come. We have to be ready. We need to monitor.
ဘာဖြစ်ကြည့်အကြပ်ရဲ့ဥတည်မှုဘယ်တော့လာမယ်ဆိုတာကျွန်တော်တို့မသိပါဘူး။ဒါပေမဲ့လာမယ်ဆိုတာကတော့သိကြပါတယ်။ကျွန်တော်တို့အစဉ်အမြဲဖြစ်နေဖို့လိုပါတယ်။ဘဏ္ဍာရေးငွေကြေးကဏ္ဍမတည်မငြိမ်ဖြစ်စေမယ့်အန္တရာယ်ကိုကျွန်တော်တို့စောင့်ကြည့်နေဖို့လိုပါတယ်။ဒါကြောင့်လဲဆိုတော့အဲ့ဒီအန္တရာယ်ဟာအခုနပြောတဲ့ကျဆင်းမှုဖြစ်အောင်လုပ်နိုင်ချေရှိလို့ပါပဲ။
ကမ္ဘာစီးပွားရေးဆံမှန်းချက်နဲ့အတူကမ္ဘာလုံးဆိုင်ရာငွေကြေးကဏ္ဍတည်ငြိမ်ရေးအစီရင်ခံစာ GFSR ကိုလည်း IMF ကထုတ်ပြန်ပါတယ်။ကမ္ဘာလုံးဆိုင်ရာဘဏ္ဍာငွေကြေးကဏ္ဍအကြက်အသေးဆိုင်ခဲ့ပြီးတဲ့နောက်10နှစ်အကြာမှာဘဏ်တွေနဲ့ငွေအရင်းနှီးစည်းကွက်ဟာအားကောင်းမွန်တယ်ဆက်ပြီးတိုးတက်နေတယ်လို့အဲ့ဒီအစီရင်ခံစာမှာပြောထားတယ်လို့တည်ငြိမ်ရေးကိုထိခိုက်စေမဲ့ကာလတိုနဲ့ကာလလက်အန္တရာယ်တွေတိုးလာနေတာကိုလည်း IMF ကသတိပေးထားပါတယ်။ရေကူတဲ့ဘဏ္ဍာငွေကြေးပိုင်းအခြေအနေတွေဟာရေရိုမှာတိုးတက်မှုကိုအားပေးပြီးနေကာလလတ်အတွက်ဆိုရင်တော့အန်ဒရီရီဖွဲ့တည်ဖြစ်ပေါ်စီတယ်လို့အမက်ရဲ့ငွေကြေးနဲ့ငွေရင်းနှီးစည်းကွက်ဆိုင်ရာဌာနတင်ကြားရေးမှူးထိုဘီယပ်စ်အီဒရီယန်ကပြောပါတယ်ဘဏ္ဍာငွေကြေးကဏ္ဍမှာအားနည်းချိနေတာတွေဟာရှေ့ခီးအတွက်မတည်မငြိမ်ဖြစ်စေနိုင်ပြီးတိုးတက်မှုအတွက်အန်ဒရီရှိလာနိုင်တယ်လို့မစ္စတာအီဒရီယန်ကပြောပါတယ်ဒါကြောင့်ဘဏ္ဍာငွေကြေးကဏ္ဍတည်ငြိမ်မှုအားကောင်းစေဖို့အတွက်အားနည်းချိနေတဲ့အခြေအနေတွေကိုကင်ပယ်ဖြေရှင်းကြဖို့မူဝါဒချမှတ်သူတွေကိုမစ္စတာအီဒရီယန်ကတိုက်တွန်းပါတယ်
Policy actions are needed in several areas Central banks should continue to normalize monetary policy.
ဝါရပိုင်းချမှတ်လုပ်ဆောင်မှုလိုအပ်နေပါလေ
။
ဘူဗန်နေနဲ့ငွေကြေးဆိုင်ရာမူဝါဒပုံမှန်ဖြစ်အောင်ဆက်လုပ်တင်ပြီးတော့ရှင်းရှင်းလင်းလင်းချပြသင့်ပါလေ။မူဝါဒချမှတ်သူတွေအနေနဲ့အကြက်တဲလုံကာလစီမင်းစီကမန်ပြုရင်ပြောင်းလဲရေးအစီအစဉ်ကိုအပြည့်အစုံချမှတ်အကောင့်ထဲပေါ်သင့်ပါလေ။ပြုရင်ပြောင်းလဲရေးကိုနောက်ဆုံးပြန်မှုတောင်းဆိုရတယ်ကိုကြံ့ကြံ့ခံရင်ဆိုင်သင့်ပါလေ
။အားရကျသုံးခုရှိနေတာကိုအီလီယန်ကထောက်ပြပါလေ။ပထမအားနည်းချက်ကစွန်စားရတဲ့ပိုင်ဆိုင်ပစ္စည်းတွေကိုအလွန်အကျွံတန်ဖိုးတတ်မှတ်တဲ့ကိစ္စပါ။ဒုတိယတစ်ချက်ကထွန်းသစ္စာဈေးကွက်တွေနဲ့ဝင်ငွေနှိပ်နိုင်ငံတွေမှာရှိနေတဲ့ချေးငွေပမာဏဟာကမ္ဘာလုံးဆိုင်ရာဘဏ္ဍာငွေကြေးပိုင်းတတ်မှတ်ချက်တွေတင်းကျပ်လာနိုင်တဲ့အခြေအနေကိုရောက်သွားနိုင်စီတာပါ။တတိယအားနည်းချက်ကတော့အမေရိကန်ဘဏ်တွေမဟုတ်တဲ့တခြားဘဏ်တွေရဲ့ငွေကြေးဆိုင်ရာလုပ်ငန်းမှာအမေရိကန်ဒေါ်လာနဲ့လွဲချော်စွာကိုက်ညှိထားတာပဲဖြစ်ပါလေ။တိတ်ကိုဆူရတဲ့ကြောင်းမြန်တဲ့ရောက်နိုင်ကြီးအလားအလာတစ်ခုအရအန်ဒရီကနေ၃နှစ်အတွင်းအနုလက္ခဏာတိုးတက်မှုဖြစ်သွားစေနိုင်တယ်လို့ IMF ကပြောပါတယ်။ငွေဖောပွားမှုနှုန်းကခံမှန်းထားတာတဲ့ပိုးပြီးတော့မြန်မြန်တိုးလာမယ်ဆိုရင်တချို့ဗဟိုဘဏ်တွေဟာငွေကြေးအလွယ်ရနိုင်အောင်လုပ်ပေးထားတာတွေကိုပိုးပြီးတော့မြန်မြန်စုတ်သိမ်းနိုင်နိုင်ကြီးရှိတယ်လို့ IMF အစီရင်ခံစာကသတိပေးထားပါတယ်။အဲ့ဒီအခြေအနေရောက်ရင်ငွေကြေးပိုင်းတမတ်ချက်တွေကိုရုပ်ပြက်တင်းကျပ်လိုက်တာမျိုးဖြစ်သွားနိုင်ပြီးတစ်ဆက်တည်းမှာပဲပိုင်ဆိုင်ပစ္စည်းတွေရဲ့ဈေးနှုန်းတွေတိတိတသာကျသွားစေနိုင်ပါတယ်။အပြန်အလှန်အားဖြင့်ကမ္ဘာလုံးဆိုင်ရာငွေကြေးပိုင်းတမတ်ချက်တွေတင်းကျပ်လိုက်တာကထွန်းသစ္စာဈေးကွက်တွေနဲ့ဝင်ငွေနှိပ်ဈေးကွက်တွေကိုအကြီးအကျယ်အထိနာစေပြီးငွေအင်းနည်းစည်းဝင်မှုလျော့ကျတဲ့စီဥတည်သွားစေမှာပါ။ထွန်းသစ္စာဈေးကွက်တွေနဲ့ဖွံ့ဖြိုးတဲ့နိုင်ငံတွေရဲ့စီးပွားရေးအလားအလာတွေကအရောရောထွေးထွေးဖြစ်နေတယ်လို့ IMF ကပြောပါတယ်။အာရှနဲ့ဥရောပကထုံးသစ္စာဈေးကွက်တွေရဲ့အလားအလာကအကောင်းဘက်ကိုဦးတည်နေပါတယ်။ဒါပေမဲ့လက်တင်အမေရိကအရှေ့လယ်ပိုင်းနဲ့စာရတဲကန်ရတောင်ပိုင်းအာဖရိကဒေသတွေမှာတော့အခက်အခဲကြုံတွေ့ရမယ့်အလားအလာတွေရှိနေတယ်လို့ IMF ကခန့်မှန်းထားပါတယ်ဆိုတော့ကိုတင်ပြရင်းဒီတစ်နေ့ပတ်စီးပွားရေးကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါမယ်။